ဟုတ်ကဲ့အငယ်တို့အနေနဲ့လေဒီဒေါ်ဆန်းစုကြည်တို့အမှုကိစ္စကိုဒီနေ့အယူခံတင်လိုက်တယ်ဆိုတော့ဘယ်လိုရှုထောင့်မျိုးကနေတင်လိုက်တာလဲခင်ဗ
ျကျွန်တော်တို့ကတော့အလုံး၁၁ချက်ပေါ့လေအယူခံအကြောင်းပြချက်ကျွန်တော်၁၁ချက်ရေးရတယ်ဒီဟာတွေကမူလရုံးမှာပေါ်ပေါက်ပြီးတော့မူလရုံးကထက်သွင်းမစဉ်းစားတဲ့အချက်တွေလည်းပါတယ်ထက်သွင်းစဉ်းစားပြီးတော့လွယ်မှာခောက်ယူတာတွေလည်းပါတယ်အလုံး၁၁ချက်ကျွန်တော်တို့အကြောင်းပြချက်အနေနဲ့ထည့်ထားပါတယ
်ဟုတ်ကဲ့ဆိုတော့ဟိုအငယ်အဲ့ဒီ၁၁ချက်တွေကလေအဓိကကြားမဲ့အချက်လေးနည်းနည်းတော့ပြောပြလို့ရမလားခင်ဗ
ျကျွန်တော်အကုန်လုံးတော့ပြောလို့မရဘူးယားကျွန်တော်တို့ကတရားရုံးကိုတင်လာပြီးတော့ဒီဟာကိုရှောက်လဲရအောင်မှာဆိုတော့ကျွန်တော်တို့ပြောလို့ရတာကတော့အများသိတဲ့ဟာပေါ့ဗျာ1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေပုံမူတည်ပြီးတော့စွဲချက်တင်လာတယ်တားဆီးတယ်ကန့်သတ်ထားတယ်အဲ့ဒါကိုဖောက်ပြတယ်ဆိုပြီးတော့အရေးယူတယ်အဲ့ဒီဥပဒေကိုတိုင်ကအဲ့ဒါလိုအသုံးပြုလို့မရဘူးအဲ့ဒီအမိန့်တွေဟာတရားဥပဒေနဲ့မညီတဲ့အတွက်ဘာဖြစ်မှမရှိဘူးလို့ကျွန်တော်တို့ဒါကိုအချက်တစ်ချက်အနေနဲ့ထည့်ပ
ါဟုတ်ကဲ့ဟုတ်ကဲ့အဲ့တော့နောက်တစ်ခုအကြံကျွန်တော်တို့သိချင်တာကလေဒီအမှုဖြစ်စဉ်တစ်ခုမှာပေါ့နော်အဓိကတရားခံကိုလွှတ်ပေးလိုက်ပြီးတော့အဓိကတရားခံမဟုတ်တဲ့လူအခုလိုဆက်ထားတာမျိုးရောအရင်တော့ရှိခဲ့ဘူးလားအကြံမရှိခဲ့ဘူးဆိုရင်ရောတရားဥပဒေရောအဲ့ဒါဘယ်လိုဖြစ်လာနိုင်လဲခင်ဗျအ
မှန်တိုင်းပြောရလို့ရှိရင်ဒီအမှုမှာအဓိကတရားခံကရတော်မဟုတ်သူတို့တိဆောက်ပုံကတော့စမ်းစုကြည့်ရအဓိကတရားခံကျွန်တော်လက်ခံလို့ပြောတာမဟုတ်ဒါတွေကိုပံ့ပိုးတဲ့လူတွေကတရားကိုပေါ့ပူပေါင်းချန်စီမှုပေါ့ညဒီလိုဆွဲထားတာဟုတ်အဲ့တော့ကျွန်တော်တို့ကဒီ point ကိုအခုနပြောနေတဲ့အဓိကလားဟုတ်လားမဟုတ်လားဆိုတာတက်ကိုဒီလိုတားဆီးထားတာကဥပဒေတရားညာနဲ့မညီဘူးအစကတည်းကပြက်ပြင်းနေတဲ့တားဆီးမိတ်တွေကြောင့်ဒီအမှုဖြစ်တာဒါကြောင့်ဒီဟိက္ခာလုံးဝအပြစ်မရှိဘူးဆိုတော့ကျွန်တော်တို့အဲ့လိုတင်တာပ
ါဆိုတော့အင်္ဂါတို့ဒီနေ့ရဟိုဘယ်နှုတ်ဦးလဲခင်ဗျသွားပြီးတော့တင်တာလေ
ကျွန်တော်ရေဆရာဦးကြည်ဝင်းရေတော့ခင်သေးချင်းဘုလမျိုးမြစ်ကတော့သူကဟိုဘက်တင်ရင်ပဲအမှုကိစ္စသွားနေလို့မလိုက်နိုင်ပါဘူ
းအော်ဟုတ်ကဲ့ဆိုတော့ဟိုအင်္ဂါတို့ဒီနေ့တင်နေတယ်ပါလေဒေါ်ခင်ခင်ဝင်းတို့တာမီကိစ္စရောပါလားခင်ဗ
ျပါပါတယ်သူတို့နှစ်ဦးအတွက်ကတမှုပါတောဆန်းစုကြည်အတွက်တမှုပါကျွန်တော်တို့ဒီနေ့တင်တာအယူခံနှမှုပါ
ဟုတ်ကဲ့ဆိုတော့အဲ့တော့မနက်ဖြန်မှာသူတို့ကဟိုအငယ်တို့တင်တဲ့ဒီအယူခံကိုကြားနာမဲ့သဘောပေါ့
ဟုတ်တယ်ပထမအဆင့်ကြားနာတော့ပေါ့ဟိုလက်ခံရေးလက်မခံရေးပေါ့
ဆိုတော့ဟိုပထမဆုံးကဒီလက်ခံရေးလက်မခံရေးကိုပဲသူကြားနာအောင်မှာပေါ့နော
်ဟုတ်ပါတယ
်ဒါဖြင့်နောက်ထပ်ဘယ်နှဆင့်လောက်ကြံအောင်မလဲခင်ဗျာ
လက်ခံခဲ့ရင်နောက်တစ်ဆင့်ကျွန်တော်တို့အပြည့်အစုံလျှောက်လေချက်ပေးရမယ်လက်မခံခဲ့ရင်တော့လက်မခံတဲ့အမေကိုကျွန်တော်တို့တရားရုံးချုပ်မှာသွားပြီးတော့ပြင်ဆင်မှုတင်ရမှာ
အော်ဟုတ်ကဲ့ဆိုတော့ဟိုဒေါ်ဆန်းစုကြည်ရဲ့သဘောထားရောဒီပုံမှာဟိုဘယ်လိုပြောလဲခင်ဗျာ
အာသူရဲ့သဘောထားကသူအပြစ်မရှိဘူးဒါကြောင့်သူအမှုနဲ့ပတ်သက်ရင်ဥပဒေလမ်းကြောင်းကသုံးမှန်းတယ်လို့ပါဆိုကျွန်တော်တို့တာကြရညွန်ကြတာပ
ါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုအင်္ဂါတို့နေနဲ့ရောအခုဒီအယူခံတင်လိုက်တဲ့အပေါ်မှာလေတစုံတရာဟိုအကျိုးရလက်ရှိလာနိုင်မယ်တော့ခမန်းသားသေးလားခင်ဗျာ
ဥပဒေအရတော့ဒေါ်ဆန်းစုကြည်ကလုံးဝအပြစ်မရှိဘူးဒါကြောင့်လုံးဝကိုယ်လုံးကျွတ်လွတ်တင်တယ်ဒါကိုလည်းကျွန်တော်တို့ဥပဒေအရယုံကြည်နဲ့တင်တာပါ
။ဟုတ်ကဲ့ဟုတ်ကဲ့အခုလို့ရှင်းပြကျေးဇူးများတင်ပါတယ်နော်။ဟုတ်ကဲ့